အမေရိကန်သမ္မတရွှေကောက်ပွဲကျင်းပနေတာနဲ့အတူ Twitter, Facebook စတဲ့လူမှုကွန်ရက်တွေနဲ့ online မှာအချက်အလက်တွေရှာဖွေပေးတဲ့ Google website တို့ကရွှေကောက်ပွဲနဲ့ပတ်သက်တဲ့သတင်းမှားတွေမပြန့်ရေးအတွက်စောင့်ကြည့်ပြီးတော့အချက်အလက်မှားတွေကိုတားဆီးနိုင်ဖို့ဆောင်ရွက်နေကြပါတယ်။နိုင်ငံခြားအစိုးရတွေအတွက်ဆောင်ရွက်သူတွေကဒီလူမှုကွန်ရက်တွေ website တွေကိုသုံးပြီးတော့2016 American ရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်သတင်းမှားတွေဖြန့်ခဲ့တဲ့ဟောက်ထားတွေရှိခဲ့တာကြောင့်အခုတစ်ခေါက်ရွေးကောက်ပွဲမှထပ်မဖြစ်အောင်လို့ကာကွယ်ဖို့လူမှုကွန်ရက်ကြီးတွေကကြိုးစားနေကြတာပါ Twitter လူမှုကွန်ရက်ပေါ်မှာရေးသားဖော်ပြနေတဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့တချို့အချက်တွေဟာမှားတယ်ဆိုတာမျိုး Twitter ကထောက်ပြပေးနေတယ်လို့ရွေးကောက်ပွဲတရားဝင်ရလဒ်ထွက်မလာသေးခင်မှာသူတို့အနိုင်ရတယ်ဆိုတဲ့ဖော်ပြချက်မျိုး Twitter ပေါ်မှာရေးသားခွင့်မပြုဘူးလို့ Twitter ကုမ္ပဏီကပြောကြားထားပါတယ်။ Facebook ကလည်း Break Glass လို့ဆိုတဲ့နည်းနဲ့သတင်းမှားတွေကိုတုံ့ပြန်မယ်လို့ပြောထားပါတယ်။အတိအကျဘယ်လိုလုပ်တယ်လဲမပြောပေမဲ့ Theory Linker နဲ့မြန်မာနိုင်ငံတို့မှလုပ်တယ်လို့ရွေးကောက်ပွဲဆိုင်ရာအချက်အလက်အမှားတွေအကြမ်းဖက်မှုအားပေးတဲ့အတုံးနှုံးတွေပါတဲ့ post တွေကိုဖော်ပြလို့မရအောင်ဖယ်ရှားတာမျိုးသတင်းမှား post တွေကိုထပ်ဆင့်ဖော်ပြလို့မရအောင်လုပ်တာမျိုးကို Facebook ကဆောင်ရွက်လိမ့်မယ်လို့ Wall Street Journal သတင်းထဲမှာပြောပြပါတယ်